woman and every girl has the right to a life free of violence. Yet, this rupture of human rights occurs in a variety of ways.
အမျိုးသမီးတိုင်းမိန်းကလေးတိုင်းဟာကြမ်းဖက်မှုကင်းမဲ့တဲ့ဘဝမှာနေထိုင်ပိုင်ခွင့်ရှိနေကြပါတယ်။ဒါပေမဲ့လူ့အဖွဲ့အစည်းမှာကြမ်းဖက်မှုမျိုးမျိုးကိုကြုံတွေ့နေကြပါတယ်။ဒီလိုလူ့ခွင့်ချိုးဖောက်မှုတွေကိုအထူးသဖြင့်ဆင်းရဲနွမ်းပါဆုံးအကာအကွယ်မဲ့ဆုံးသူတွေခံနေကြရတာဖြစ်ပါတယ်။
အဲ့ဒါကတော့နိုဝင်ဘာ25ရက်နေ့မှာချက်ရောက်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပပျက်ပြီးနိုင်ငံတကာနဲ့ထိမှတ်ဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားခဲ့တာပါ။ဒါအပြင်ကမ္ဘာတစ်ဖက်မှာအမျိုးသမီး3ဦးကြာစီမှာတဦးထက်မကဟာသူတို့ဘဝမှာအနည်းဆုံးတစ်ချိန်အကြမ်းဖက်မှုကိုရင်ဆိုင်နေကြရတယ်။အမျိုးသမီးတန်း950လူဟာ16နှစ်မတိုင်မီအိမ်တောင်ချခံနေရတယ်လို့လည်းအထွေမှုချုပ်ကထောက်ပြခဲ့ပါတယ်။အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေပြစ်မှတ်ထားချင်းချောက်ခံနေရတဲ့နှုံးသားဟာလေထိတ်လန့်စရာကောင်းအောင်များနေပြီးနိုင်ငံရေးမှာပါဝင်လှုပ်ရှားတဲ့အမျိုးသမီးတွေလည်းအကြမ်းဖက်ခံနေကြရတဲ့အတွက်အမျိုးသမီးတွေနိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာအခွင့်အရေးတွေမှာတိုးတက်မှုတွေရရှိဖို့ကြိုးပမ်းရမှာအဟန္တာဖြစ်စေတယ်လို့မစ္စတာဂူတရက်စ်ကထောက်ပြခဲ့ပါတယ်။ဒါအပြင်ပဋိပက္ခဒေသတွေမှာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေလျော့သွားတဲ့လက္ခဏာကိုလည်းမတွေ့ရဘူးလို့အထွေမှုချုပ်ကထောက်ပြခဲ့ပါတယ်။ဒီအခါနောက်မှာပဲကုလသမဂ္ဂလက်ထောက်အထွေမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးများဆိုင်ရာအမှုဆောင်ဒါရိုက်တာလေးဖြစ်တဲ့တောင်အာဖရိကနိုင်ငံသူဖုံးစီလီမလန်ဘူငွန်ကန်ကခဏိကဘာမှာအမျိုးသမီးတွေမိန်းကလေးတွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုအကြောင်းတွေကိုသူ့မိကွန်းမှာထောက်ပြခဲ့ပါလေ
The missing adolescent trafficked girl who is a sex slave. The little girl who moves from tent to tent after being married to an older man
ပြောဆုံးနေတဲ့ဆယ်ကျော်တဲ့အမျိုးသမီးငယ်လေးတွေလိင်လုံငါးမှာအခိုင်ခံနေကြရတာ IDP စခန်းတွေမှာတနည်းအားကနေတနည်းအားအပြောင်းခံရပြီးသူ့အဖိုးသူ့အဖေရွယ်လောက်ရှိတဲ့သူနဲ့ပေါင်းသင်းနေထိုင်နေရရှာတဲ့မိန်းကလေးတွေရိုးရာဓလေ့ရောက်လိင်အင်ကာလှိဖြတ်ခံရတဲ့မိန်းကလေးငယ်တွေအိန္ဒိယနောက်ွယ်မှာသူတို့ပေါင်းသင်းနေထိုင်တဲ့အမျိုးသားတွေရဲ့ရိုက်နှက်မှုခံရတဲ့အမျိုးသမီးတွေအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေချင်းချောက်ခံနေကြရတာအသက်ခံနေကြရတာလုပ်ငန်းဝင်တွေမှာအချီးကဲတွေကိုလုပ်ဖို့ကံပဲ့တွေကကာအိန္ဒိယပြပြအောင်နှောက်ရှက်ကြတာအနိုင်ကျင့်ခံကြရတဲ့အမျိုးသမီးတွေအဆရှိတဲ့အကြမ်းဖက်မှုတွေကတော့စီးရင်မဆုံးနိုင်တော့ပါဘူးလို့မစ္စငွန်ကန်းကပြောကြားသွားတာဖြစ်ပါတယ်အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ပြီးနိုင်ငံတကာနေ့ရဲ့ဆောင်ပုဒ်ကတော့ Leave No One Behind အကြမ်းဖက်မှုပပျောက်ရေးမှာပေအမျိုးသမီးနဲ့မိန်းကလေးကိုမှချမ်းမထားဘူးဆိုတာပါပဲ။ဒါအပြင်ဒီနှစ်နိုင်ငံတကာနေ့ရဲ့လှူရှားမှုကတော့ #OrangeTheWorld ဆိုတဲ့ကဘာကိုလီမော်ယောင်လွှမ်းစီရမယ်ဆိုတဲ့လှူရှားမှုပဲဖြစ်ပါတယ်။ဒီတင်ကြေတာနဲ့ပတ်သက်လို့မစ်ငူငန်က
We shine today the color orange which is symbolic which illuminates the bright future we wish for every girl.
ဘာလို့ဒီကနေ့လီမော်ယောင်ကိုမိမောင်းထုတ်ပြရခြင်းကတော့မင်းကလေးတိုင်းအမျိုးသမီးတိုင်းရဲ့တောက်ပတဲ့အနာဂတ်ကိုကိုစားပြုလို့တဲ့အတွက်ဖြစ်ပါတယ်။အမျိုးသမီးအားလုံးအကြမ်းဖက်မှုကင်းတဲ့ဘဝမှာနေထိုင်ရေးပဲဖြစ်ပါတယ်လို့မစ်ငွန်ငန်ကပြောသွားတာဖြစ်ပါတယ်။အမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာကုလသမဂ္ဂအထွေမှုချုပ်ထောက်ပြခဲ့သလိုအမျိုးသမီးခွင့်ရေးလှုပ်ရှားသူတွေချင်းချောက်ခံရတာကလည်းစိုးရင်စရာတစ်မျိုးဖြစ်ပါတယ်။ဒီလိုအမျိုးသမီးရေးလှုပ်ရှားသူတွေပေါ်အကြမ်းဖက်မှုတွေမြန်မာနိုင်ငံမှာရောရှိပါသလား။Triangle Woman အဖွဲ့ကိုမတီသူမခင်လေးကိုမေးချီခဲ့ပါတယ
်ကျွန်တော်2013ကနေစပြီးတော့ဒီအမျိုးသားရေးပေါ့နော်အစွန်ရောက်တဲ့ user မျိုးတွေနည်းနည်းလေးခေါင်းထောင်လာတွေ့ရတယ်အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီအမျိုးသမီးတွေပေါ့ကိုဟိုကောက်ွယ်ပေးရဲဆိုတော့ဟို user နဲ့ဥပဒေလေးခုပေါ့နော်ကျွန်တော်တို့အားလုံးပြည်ကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးခုပြဋ္ဌာန်းဖို့အဲကြိုးစားကြရပေါ့အရင်ဆိုရလက်ချက်ကအဲ့ဒါကိုကျမတို့ကကျမအစ်လေးဗုဒ္ဓဘာသာမြေမီတယောက်အနေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျမတို့ကန့်ကွက်ခဲ့တယ်ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်ကဒီပြောင်းလဲကြောင်းဆောင်ခွင့်ပြုသူတဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျမတို့ထွက်တော်လေးကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ဒီခြားဘက်ကဒီဟာကိုဥပဒေပြုရေးအတွက်အဲစီယုံနှုတ်တော်လေးဒီရဲ့ချင်းချောင်းမှုတွေအတက်အန်တွေပြပြအောင်ပေါ့နော်ချင်းချောင်းမှုတွေကျမတို့ဒါမျိုးတွေကိုပေါ့ဖုန်းကောတွေကတစ်ဆင့်လက်ရှိဒီပူရာတစ်ဆင့် Facebook ကတစ်ဆင့်အပြင်မှာလည်းကျမတို့ရဲ့ပုံတွေကိုပန်းတိုင်းနေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတစ်ဆင့်ဓာတ်တွေကိုကြုံရတယ
်။မြို့သမီးများပေါ်အကြမ်းဖက်မှုနောက်တစ်မျိုးကတော့အင်ဒွေးအကြမ်းဖက်မှုပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ ရခိုင်တိုင်းရင်းသူမှအေးတီရီကျော်ရဲ့အမြင်ကတော့
ကျမတို့ပေါ့နော်ရေပြတ်ထင်ထားကြတာအင်ဒွင်းအကြက်ဖတ်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်အဲ့လိုမျိုးတွေဆိုပြီးတော့ရေပြတ်သတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီအကြက်ဖတ်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်တမခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်စိတ်ပိတ်ဆိုင်ရာရမှီခုံမှုတွေရှိတယ်ငွေကြေးပိတ်ဆိုင်ရာရမှီခုံနေရတာတွေရှိတယ်ဆိုတော့အဲ့နှစ်ခုလုံးကအကြက်ဖတ်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်သူတို့အကြက်ဖတ်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူးဆိုတော့တော်တော်လေးအခြေအနေစိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ဟိုအဖြစ်အပျက်တွေဟိုသူတို့ရဲ့တငယ်ချင်းကိုပြောဖြစ်မယ်သူတို့အကူအညီတောင်းခံတဲ့သူတို့မှာအကူရတဲ့သူတယောက်ယောက်ရှိတယ်အဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်ဒီအကျန်းဖတ်ခံရတဲ့အမျိုးသမီးတွေကအများသောအားဖြင့်ဗုဒ္ဓဘာသာတွေများတယ်ဆိုတော့ तू ကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတော့အရင်ဘဝကဝကြွေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဟိုဝကြွေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းမိမိကိုယ်ကိုမိမိသူတို့ကိုသူတို့စိတ်ဖြေတာပေါ့နော်အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြေရှင်းကြတယ်ပေါ့နော်အိမ်တွင်းမှုအကြောင်းရင်းဖြစ်ရခြင်းအကြောင်းရင်းတွေကအမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်အဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုပို့ပြီးတော့ဟိုငွေငွေရှာတဲ့သူဆိုတော့ power ပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်းရဲ့အကြမ်းဖက်မှုတွေကပေါ်လာတာပေါ့နော
်မြို့မိများပေါ်အကြမ်းဖက်မှုအမျိုးမျိုးရှိရမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကတော့အဆိုးဆုံးလို့ဆိုရမှာပါရခိုင်ပြည်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့မြန်မာလူကြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာရွာရီကူမိရှုမြို့မိတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာရှိတယ်လို့ Amnesty International အဖွဲ့ကြီးကကြာမီကထောက်ပြခဲ့တာရှိပါတယ်။ချိန်နဲ့မှာပဲမြန်မာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေတက်ခိုက်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မှာရောအခြေအနေကဘယ်လိုရှိပါသလဲ။ဒီဝဲမြို့မိများအဖွဲ့ချုပ်ကမဲဆုစုစွေကတော့ WLP ကမြို့မိများအဖွဲ့ချုပ်မြန်မာနိုင်ငံက Policy ရေးရာမှုဆောင်အဖွဲ့ဝင်တဦးဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင်
။စစ်ပရိပခချင်းနဲ့တဲ့လေရအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီအမျိုးသမီးများပေါ်ကြမ်းဖက်မှုအထူးသဖြင့်လေပန်းဆိုင်ရာဒီအာဏာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်။အဲဒီထဲမှာတော့ဒီအာဏာပိုင်ကိုပြောရနေရမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု60ကျော်ကျမတို့စစ်တမ်းကောက်ယူမှုတွေထုတ်ဟိုချက်လက်စုဆောင်မှုတွေကျမတို့ရရှိခဲ့တယ်။အဲ့ဒီထက်မှာတော့လေပိုင်းဆိုင်ရာစော်ကားတဲ့အမှု၅ခုကိုတော့ရက်သားဆိုရမှာဟိုတရားစီခွင့်ရခဲ့တာကိုကျမတို့တွေ့ရတယ်ပေါ့နော်။ကျန်တဲ့85ခုကတော့ဒီလှန်ဝေးနေသေးတယ်ဒီကတော့ဒီစစ်တပ်ကရက်ဘက်ကိုလာပြီးတော့မှလေပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီတက် OA စီစီတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီ2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့မှသွားတိုင်ဖို့တောင်မှနေရာကတော်အင်မတန်မှခဲရင်ပါတယ်ဒီပေယျူဘုံဘက်မှာလည်းတိတိယယောက်မရှိတဲ့အတွက်ဒါ impunity ဖြစ်နေတာပေါ့နော်သူတဲ့ပြည်ဒီစစ်ဖြစ်နေသေးတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လန်းမမိတဲ့အတွက်ကြောင့်မို့လို့ပြည်လက်နေသားနေအမျိုးသမီးတွေရာဒါကိုပို့ပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေ့ရတယ်ပေါ့နော် You can bend but never break me cause it only serves to make me more determined to achieve